Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဧပြီလ26ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျမနနာချက်ပါရှင
်ကျမဆုမျက်မှောင်ပါရှင်ရုရှားအပေါ်နောက်ထပ်အရေးယူတန်းခါမှုတွေကိုမြန်မြန်လှုပ်သွားဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9ခုကသဘောတူခဲ့ပါတယ်မလေးရှားကိုဒီကနေ့ရောက်တဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုမလေးရှားဝန်ကြီးချုပ်နဲ့ဘယင်းတို့ကကြိုဆိုခဲ့ပါတယ်ဒီလိုနိုင်ငံတကာထိပ်တန်းသတင်းတွေကိုမတ်သင်္ကီထိုင်းနဲ့ကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးရီထဲမှာဆိုရင်တော့သခိုင်းတိုင်းတမူးခရိုင်ဘက်မှာမတင်ကားတဲ့ကားတစ်စီးကိုမြမအာနာပိုင်တွေကစစ်ဆေးမေးမြန်းပြီးဖမ်းဆီးခဲ့တာနဲ့ပတ်သက်လို
့မြမသခိုင်းကတလုံးမမတက်တဲ့ခါကျတော့မတင်ကားလို့စစ်ဆေးတဲ့ခါကျအကုန်လုံးတနတ်ဒီရောက်ပါရောအဲ့ဒါတွေ့တယ်ဆိုပြီးတော့အဲ့လိုကြားခဲ့အားလုံးရှိရောက်လို့ပြောတယ
်အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီအကြောင်းပြင်လူသေဆုံးမှုတွေရှိနေတဲ့မြမနိုင်ငံကအပူချိန်လွန်ကဲမှုအခြေအနေနဲ့တူနိုင်ငံတကာသတင်းဆောင်မတွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့နယူးယောက်မြို့ဟာဘဝတိုးတက်မှုရှာလို့တဲ့နိုင်ငံရွှေ့ပြောင်းအခြေချနေထိုင်သူတွေအတွက်ဘလို့ဆွဲဆောင်မှုတွေရှိနေပါသလဲဒီအကြောင်းတွေကိုလည်းကြားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်မှာထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မတ်သိမ်ကြီးထိုက်ကကြေညာပေးပါမယ်ရှင
်ယူကရိန်းနဲ့ပတ်သက်တဲ့ဒီရုရှားနိုင်ငံရဲ့ဆောင်ရွက်မှုတွေကြောင့်ရုရှားအပေါ်နောက်ထပ်အရေးယူတန်းခါမှုတွေကိုမြန်မြန်လှုပ်သွားဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကသဘောတူခဲ့ကြပါတယ်။ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေကိုတိုးမြှင့်လှုပ်သွားမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံတို့ကတောက်ကြနေတော့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ရုရှားလှုပ်ရက်နဲ့ပတ်သက်လို့အမေရိကန်ကသူ့ရဲ့မိတ်ဖက်နိုင်ငံတွေနဲ့အနီးကပ်ဆွေးနွေးဆောင်ရွက်နေတယ်ဆိုတာကိုကိုရီးယားနိုင်ငံမှရှိနေခဲ့စဉ်တုန်းကသမ္မတဘရက်အိုဘားမားကအခုလိုပြောကြားခဲ့ပါတယ
်။ Both the Europeans and the United States have been consistent in calibrating sanctions that could provide a deterrent
Russia ရဲ့ဆောင်ရွက်မှုတွေကိုတားဆီးနိုင်ဖို့ Ukraine ကိုထောက်ခံဖို့နဲ့ပြည်ထနာကိုတန်တမာရေးနည်းနဲ့ဖြည့်ရှင်းကြဖို့အတွက်ဥရောပတွေရော American ရောကပါဒီနိုင်ငံအရေးယူတန်းခတ်မှုတွေတိုးမြင့်ဖို့ကိစ္စအပေါ်မှာတသမတ်တည်းတညီတညွတ်ရှိနေကြပါတယ်လို့သမ္မတ Obama ပြောသွားတာဖြစ်ပါတယ်အစောဆုံးတနင်္လာနေ့မှာအရေးယူမှုတွေကိုစတင်နိုင်တယ်လို့အမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလားသူတွေဖမ်းဆီးထားတဲ့နိုင်ငံတကာလေးလာရေးအဖွဲ့ဝင်တွေပြန်လည်လွတ်မြောက်လာရေးအတွက်ကိုညှိနှိုင်းမှုတွေလုပ်နေပါတယ်။ Austria နိုင်ငံအခြေစိုက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကလေးလာသူ12ယောက်ကျော်ပါတဲ့ကားကို Slovenian မြို့နားမှာခွဲထွက်ရေးလိုလားသူတွေကတောက်ချနေတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်။လေလာသူအားလုံးလွတ်မြောက်လာရေးအတွက်ရုရှားနိုင်ငံကလိုအပ်တဲ့ဆောင်ရွက်ချက်တွေအားလုံးကိုလုပ်ပါမယ်လို့ OSCE ဆိုင်ရာတန်တမန်ကရုရှားတန်တမန်ကဒီကနေ့စနေနေ့မှာပြောကြားခဲ့ပါတယ်ရှင်
။အာရှမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာစေဖို့တွားရောက်နေတဲ့အမေရိကန်သမ္မတအိုဘားမားရဲ့အာရှလေးနိုင်ငံခီးစဉ်ရဲ့တတိယမြောက်နိုင်ငံအဖြစ်မလေးရှားနိုင်ငံကိုရောက်ရှိနေပါပြီ။သမ္မတအိုဘားမားကိုမလေးရှားဘုရင်နဲ့ဝန်ကြီးချုပ်တို့ကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ကြပါတယ်။ဒီခီးစဉ်အတွင်းမှာ Trans-Pacific Partnership လို့ခေါ်တဲ့လွတ်လပ်စွာကုန်သွယ်မှုနယ်မြေသဘောတူညီမှုနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ရဲ့စိုးရိမ်မှုတွေကိုအမေရိကန်သမ္မတအိုဘားမားကဖြေလျှော့နိုင်ဖို့ကြိုးစားလိမ့်မယ်လို့ခန့်မှန်းရပါတယ်။မလေးရှားကတရုတ်နဲ့နီးစပ်တဲ့ကုန်သွယ်ဘက်ဖြစ်ပြီးဒီသဘောတူညီချက်ထဲကအခမ်းအနားတွေကိုဆန့်ကျင်နေတာဖြစ်ပါတယ်။ဒါအပြင်စနေနေ့အစောပိုင်းတောင်ကိုရီးယားနိုင်ငံကနေသမ္မတအိုဘားမားမထွက်ခွာခင်အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေကိုကာကွယ်ဖို့နဲ့အမေရိကန်ပြည်ထောင်စုသွားနေတဲ့လမ်းကြောင်းကိုကာကွယ်ဖို့အတွက်အမေရိကန်ရဲ့စစ်ရင်အားကိုတုံးဖို့ဝင်လေးမှာမဟုတ်ဘူးလို့တုံ့နှုတ်ပြီးတောင်ကိုရီးယားနိုင်ငံဆိုးလ်မြို့မှာအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေကိုပြောဆိုခဲ့ပါသေးတယ်။အမေရိကန်သမ္မတအိုဘားမားရဲ့အခုပြောဆိုချက်ဟာဆိုရင်မြောက်ကိုရီးယားကစရုပ်ထအကြိမ်နျူကလ িয়ার စမ်းသပ်ဖို့ချင်းချောက်ပြောဆိုနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုကိုဆက်ပြီးတော့လုပ်နေမယ်ဆိုရင်ချွင်းချက်မရှိအထူးချံဖြစ်သွားလိမ့်မယ်လို့လည်းအမေရိကန်သမ္မတအိုဘားမားကတောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့တောက်ချာနဲ့အစောပိုင်းပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့တောင်ကိုရီးယားခီးစဉ်ဟာဆိုရင်မြောက်ကိုရီးယားတို့ရဲ့ရန်စမှုတွေကိုကျူးကျော်ခွင့်ပြုမှာမဟုတ်ဘူးဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့တောင်ကိုရီးယားခေါင်းဆောင်ကလည်းပြောဆိုပါတယ်ရှင်။
မြန်မာနိုင်ငံဟာသူ့နိုင်ငံရဲ့သမိုင်းကိုပုံဖော်နေတဲ့အချိန်ရောက်နေတယ်လို့ကုလသမဂ္ဂတွေးရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။ ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကိုမြန်မာမိတ်ဖက်နိုင်ငံများအဖွဲ့အဖြစ်နဲ့ပြင်ဆင်ဖွဲ့စည်းခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်လုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာမစ္စတာဘန်ကီမွန်ကအခုလိုပြောသွားတာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ရီဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်တဲ့ဆွေးနွေးပွဲမှာအပြုသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတွေအများအပြားလုပ်နေတဲ့မြန်မာနိုင်ငံဟာတမိုင်းဝင်အသွင်ကူးပြောင်းမှုကိုစတင်နေတာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အခုလိုမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တဲ့အပေါ်ဆွေးနွေးပွဲတက်ရောက်ကြတဲ့မြန်မာဖက်နိုင်ငံတွေဘက်ကလည်းအကောင့်ဘက်ဦးတည်နေတဲ့ခြေလှမ်းတွေအဖြစ်မြင်ကြတယ်လို့ဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီမိုကရေစီပေါ်ဆောင်ရေးလူမှုစည်းဝါဖွံ့ဖြိုးတိုးတက်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးရရှိရေးတို့အတွက်ဆောင်ရွက်နေတဲ့နေရာတွေမှာဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့လည်းမြန်မာမိတ်ဖက်နိုင်ငံများအဖွဲ့ဝင်နိုင်ငံတွေကပြောကြားခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲတနိုင်ငံလုံးအပြည့်ခတ်ရဆဲနိုင်ရေးအတွက်ဗတ်အားလုံးကနိုင်ငံရေးစိတ်ဆန္ဒရှိမှုကိုပြသဖို့အတွက်လည်းတိုက်တွန်းခဲ့ပါတယ်။တခါရခိုင်ပြည်နယ်ထဲမှာအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်မှုမှန်သမျှကိုအစိုးရကပြည့်ပြည့်တသားကင်တွယ်ဆောင်ရွက်ဖို့လိုအပ်တယ်လို့ထောက်ပြပါတယ်။လူမှုအတိုင်းဝိုင်းတွေကြားရှိနေတဲ့တင်းမာမှုတွေကိုကျော်လွှားနိုင်ဖို့နဲ့နိုင်ငံသားတတ်မှတ်ရေးကိစ္စတွေကိုကင်တွယ်ဖြေရှင်းရေးဟာဒန်းတူညီမျှမှုရှိပြီးတော့အားလုံးပါဝင်တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးတကြီးဆောင်ရွက်တင်တာတွေဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကလည်းအနှစ်30အတွင်းမှာဒီပထမဆုံးကောက်ခံတဲ့တကောင်စင်းကောက်ခံမှုနဲ့ဆက်နွယ်နေတဲ့ပြဿနာတွေတခါ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေတနိုင်ငံလုံးအပြည့်အခတ်ရက်စဲပြီးတော့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့ညှိနှိုင်းနေကြတဲ့ကိစ္စတွေရခိုင်ပြည်နယ်အပြင်တခြားဒေသတွေမှာဘာသာရေးနဲ့မတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားတင်းမာမှုတွေဟာမြန်မာနိုင်ငံချင်းဆိုင်နေရာဆဲဖြစ်တဲ့စိန်ခေါ်မှုတွေဖြစ်တယ်လို့ပြောကြားသွားပါတယ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့အဆင့်ကိုရောက်နေတဲ့ကာလမှာမြန်မာအစိုးရနဲ့မြန်မာပြည်သူတွေကိုကုလသမဂ္ဂကဆက်ပြီးတော့ထောက်ခံသွားမယ်ဆိုတာကိုမြန်မာမိတ်ဖက်နိုင်ငံများဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကထပ်ပြီးတော့အာမခံသွားပါတယ်ရှင
် VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19kilohertz 15555 line meter 25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာရဟတ်ယာဉ်တစ်စင်းပြတ်ကျလို့နေတိုးတပ်ဖွဲ့ဝင်5ယောက်သေဆုံးသွားတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ရဟတ်ယာဉ်ပြတ်ကျမှုကိုစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ပူးပေါင်းတပ်ဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ဒါပေမဲ့နောက်ထပ်အသေးစိတ်ကိုတော့ဘာမှပြောမထားပါဘူးအာဖဂန်နစ္စတန်နိုင်ငံမှာပဲ၃ရက်ဆက်တိုက်မိုးရွာပြီးတော့ရေကြီးမှုကြောင့်၁၀၀ကျော်သေဆုံးသွားပါရယ်သေဆုံးတဲ့အရေအတွက်ထပ်ပြီးတော့တက်လာဖို့ရှိတယ်ဆိုပြီးတာဝန်ရှိသူတွေကခန့်မှန်းပါရယ်သေဆုံးသူအများစုဟာဂျာဝါဂျန်မှာဖြစ်ပြီးတော့ဒီဂျာလာဘရင်းနေနှောင်းပိုင်းမုံတိုင်းဝင်လာချိန်မှာအများစုကအိပ်ပျော်နေခဲ့ကြတယ်လို့ပြည်နယ်ရဲ့ဒုအုပ်ချုပ်ရေးမှူးက VOA Afghan ဌာနကိုပြောပါတယ်။ Fayyab, Saripul နဲ့ Baghdadi ပြည်နယ်တွေမှာလည်းတေဆုံးမှုတွေရှိခဲ့ပါတယ်။ရုတ်တရက်ရေကြီးလာတဲ့အတွက်လူ9000ထက်မနည်းလဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်ရှင်။
အီရန်နိုင်ငံမှာရှီရိုက်မွတ်စလင်အဖွဲ့တစ်ခုကပြုလုပ်တဲ့ချီတက်စီယုံပွဲတစ်ခုအတွင်းဘုံးတွေပေါက်ကွဲခဲ့တာကြောင့်အနည်းဆုံးလူ28ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်။ဒီပေါက်ကွဲမှုဟာဆိုရင်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေမစခင်ရက်ပိုင်းအလိုမှာဖြစ်ခဲ့တာပါ။အာစစ်အလာအယ်ဟတ်အဖွဲ့ကိုထောက်ခံသူထောင်ပေါင်းများစွာတို့ချီတက်ကြဖို့အတွက်ဘက်ဂရက်မြို့အရှေ့ပိုင်းကအားကစားရုံတစ်ခုမှာစူဝေးချခြင်းတောက်ကြနီးကဘုံးတွေပေါက်ကွဲခဲ့တာဖြစ်ပါတယ်။အယ်ကိုင်ဒါအဖွဲ့ကနေကွဲထွက်ခဲ့တဲ့ The Islamic State of Iraq and the Living အဖွဲ့ကသူတို့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်ပြီးရှီရိုက်စစ်သွေးကြွတွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဆွန်နီမွတ်စလင်တွေအတွက်လက်စားချေတာဖြစ်တယ်လို့အင်တာနက်ဆိုင်မျက်နှာမှာတင်ခဲ့ပါတယ်။ဒီလိုပြောဆိုချက်ဟာမှန်ကန်မှုရှိမရှိကတော့ချက်ချင်းကြီးအတည်ပြုနိုင်တာမရှိသေးပါဘူး။ဧပြီလ30ရက်နေ့မှာကျင်းပမဲ့ပါလီမန်ရွေးကောက်ပွဲမှာရှီရိုက်မွတ်စလင်တွေဥဆောင်တဲ့ဆိုးရအာနယ်သွားစီရေးအတွက်စစ်သွေးကြွတွေလှုပ်ဆောင်နေတာနဲ့အမျှအီရတ်နိုင်ငံတဝက်မှာဂိုင်းကနာဆွဲတိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားနေတာပါဧပြီလ30ရက်နေ့ရွေးကောက်ပွဲဟာဆိုရင်2011ခုနှစ်အီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းပြီးချိန်ကစလို့နိုင်ငံရဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်ရှင်
တန်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာသင်္ဘောမြုပ်ခဲ့တာဆယ်ရက်ကြာချိန်မှာအလောင်းစုစုပေါင်း189လောင်းကိုဆယ်ယူနိုင်ခဲ့ပါတယ်။နောက်ထပ်115ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ယုံကြည်ရပါတယ်။ တင်မောပေါ်မှာပါသွားတဲ့နောက်ထပ်တင်မောအမှုဒဏ်400ကိုဒီကနေ့ဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်စုစုပေါင်းဖမ်းဆီးထားတဲ့တင်မောအမှုဒဏ်15ရောက်ရှိပါပြီတင်မောကပ္ပတင်အပါအဝင်အမှုဒဏ်17ရောက်ကိုအစောပိုင်းထဲကဖမ်းဆီးထားတာဖြစ်ပြီးတော့နောက်ထပ်4ရောက်ကိုဖမ်းဆီးဖို့အစိုးရရှေ့နေတွေကဖမ်းဝရမ်းထုတ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်ပျောက်ဆုံးနေစေသူတွေနဲ့အလောင်းတွေကိုကဲစဲဆဲယူနိုင်ဖို့မှာဒီကနေ့ရာသီဥတုအခြေအနေကြောင့်ကဲစဲရေးလုပ်သူတွေဟာအခက်အခဲတွေ့နေပါတယ်ရာသီဥတုဆိုးနေလို့ရင်းကုန်သမားတွေထိထိရောက်ရောက်ရှာဖွေရေးမလုပ်နိုင်သလိုအထူးကိရိယာတွေအသုံးပြုနိုင်ဖို့လည်းအခက်အခဲဖြစ်နေကြပါတယ်ရှင်
ရှာရုကဖြုတ်ချခံရတဲ့ယူကရိန်းသမ္မတဟောင်းဗစ်တာယနုကိုဗစ်ရဲ့ကြွယ်ဝတဲ့နေထိုင်မှုအထောက်အထားတွေကိုမြို့တော်ခီယက်မှာအခုပြသထားပါတယ်။သမ္မတဟောင်းမစ္စတာယနုကိုဗစ်ရဲ့ဇင်ကန်အင်ကြီးတွေကနေတွေ့ရှိထားတဲ့ရှေးဟောင်းပစ္စည်းတွေကိုယူကရိန်းနိုင်ငံကအနုတုခုမှပြလိုက်မှပြကန်းဖွင့်လှစ်ထားတာပါ။နိုင်ငံတကာရာဇဝတ်မှုခုံရုံးကသမ္မတဟောင်းယနုကိုဗစ်ရာရုကအင်အားသုံးဖြုတ်ချမခံရခင်မှာရာဇဝတ်မှုတွေရရက်ဆက်ဆက်ကျူးလွန်ခဲ့ပါတယ်ဆိုတဲ့ဆွဲဆိုချက်တွေကိုစုံစမ်းစစ်ဆေးနေချိန်မှာသမ္မတဟောင်းယနုကိုဗစ်ရဲ့ပုံတူပကြီးကားတွေအပါအဝင်ဒီပစ္စည်းတွေကိုပြသထားတာလည်းဖြစ်ပါတယ်။မစ္စတာယနုကိုဗစ်ကတော့ဖေဖော်ဝါရီလအတွင်းရာရုကဖေရှားခံခဲ့ရပြီးတဲ့နောက်မှာရုရှားနိုင်ငံကိုထွက်ပြေးခဲ့တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာသမ္မတယနုကိုဗစ်ရုရှားနဲ့နီးနီးကပ်ကပ်ဆက်ဆံဖို့အတွက်ဥရောပသမဂ္ဂနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုနောက်ဆုတ်လိုက်တာကြောင့်ယူကရိန်းနိုင်ငံတဝန်းမှာဆန္ဒပြမှုတွေပြန့်နှံ့ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။
The Voice of America, The Away. ထိုင်တဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်တငီထိုက်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့မြန်မာသတင်းဆောင်မတွေနဲ့အရင်ဆုံးစပါမယ်ရှင်။မြန်မာနိုင်ငံလေပိုင်းစကိုင်းတိုင်းတမှုခရိုင်ဘက်မှာမောင်းနှင်လာတဲ့ကားတစ်စီးကိုမနေ့တောက်ကြနေကမြန်မာစစ်တပ်ကနေဖမ်းဆီးလိုက်ပါတယ်။လက်နက်ကြီးစံလက်ပစ်ဘုံးတွေနဲ့အတူမြန်မာစကားမတတ်တဲ့တရုတ်လူမျိုး၈ဦးကိုတမှုမြို့အဝင်၃မိုင်စစ်စေးရိတ်ကိတ်မှာဖမ်းဆီးမိခဲ့တာပါ။ဒီသတင်းပြည်စုံကိုစုံစမ်းထားတဲ့ VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းတမူးခရိုင်တမူးမြို့မှာဧပြီလ25ရက်နေ့ညနေပိုင်းမှာတော့ကလေးမျိုးဘက်ကနေလာတဲ့ကားတစ်စီးနဲ့အတူအသက်18နှစ်အရွယ်ကနေအသက်25နှစ်အရွယ်တရုတ်နိုင်ငံစီချွန်ပြည်နယ်သားတရုတ်လူငယ်၈ဦးကိုလက်နက်တွေနဲ့အတူဖမ်းမိခဲ့တာပါတမူးမြို့မှာရှိတဲ့1990ပြည့်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထောင်ကိုထမ်းကဖမ်းမိတဲ့ဖြစ်စဉ်ကိုအခုလိုပြောပြပါတယ
်မော်တော်ကားကတော့ဗမာပြည်ရန်ကုန်လိုင်စံပေါ့လေအဲ့ဒါနဲ့လာတယ်တဲ့ဒီမှာလူကြီးခီးစင်နဲ့ရောက်လာတဲ့လူတွေနဲ့အဲ့ဒီမှာနောက်ကတွေပါလာတာတဲ့အဲ့တော့တမူးရောက်ပြီးတော့နောက်ရက်တွေကျတော့ဟို၂ရက်၃ရက်နေပြီးမှဖြစ်ပါတယ်ရန်ကုန်ဘက်ကိုပြန်ဆင်းလာတဲ့အခါကျတော့တမူးမှတမူးမြို့အထက်မှာတုံးမိုင်ကြီးဆိုတာရှိတယ်အဲ့တုံးမိုင်ကြီးရောက်တဲ့အခါကျတော့ပြန်ကျတော့အဲ့ဒီဟာတွေကိုအနာပိုင်းတွေဆစ်သေးတဲ့အခါကျတော့အဲပတ်စံတွေပဲထုတ်ပြီးပေးမယ်ဆိုတဲ့အခါကျတော့ဘယ်ရလဲပါညာဆိုတော့ပေါ့ဘမသာကလည်းတလုံးမမတက်တဲ့ခါကျတော့သူတို့ကအဲ့ဒါကိုဟိုလိုက်မေးတာပေါ့လေအဲမတင်ကန်လို့စစ်ဆေးတဲ့ခါကျတော့အကုန်လုံးတနတ်တီရောက်ပါရောအဲ့ဒါတွေ့တယ်ဆိုပြီးတော့အဲ့လိုကြားခဲ့တယ်အားလုံးရှိရောက်လို့ပြောတယ်ဒီဦးဒီကအဲဒီဦးဘကပဲ
ကြီးကားနဲ့လိုက်လာတယ်ဆိုတော့လူကြီးနဲ့ဆက်ဆက်နေတာလားအဲ့လိုမျိုးလား
အဲနောက်ကနေပြီးတော့လူကြီးကားကလူကြီးကားတဲ့ VIP ကားလာတဲ့ခါကျတော့နောက်ကနေကားကိုမီးထွန်းလာပြီးတော့ခတ်တည်တဲ့ကြောရောက်ပြီးတော့လိုက်လာတော့ကဲအကောင်လည်းမစစ်တော့ဘူးလေမစစ်တဲ့အခါကျတော့အဲ့ဒါလူကြီးနဲ့ပတ်သက်လို့လားဒါမှမဟုတ်သူတို့ကသူတို့သူ့ပုံစံနဲ့ဘယ်လိုပုံစံနဲ့လာလဲဘယ်သူမှမသိသေးဘူးလေအခုစစ်စစ်လုံးဝရှိသေးတာမတင်ကားလို့ဖမ်းခေါ်တဲ့အခါကျတော့ဗမာစကားလည်းသလုံးမမတတ်ဘူးဆိုတဲ့အခါကျတော့အကောင်လုံးကားကိုရက်ခိုင်းပြီးတော့စစ်စစ်တော့အဲ့ဒါမှသဏ္ဍီပါရီပြီးတယ်လို့ပြောတာပဲလေဒီလာတာကတော့ဒီရန်ကုန်မန္တလေးဘက်ကနေဆက်လာတယ်လို့ပြောတယ်ဒါပေမဲ့သွားတာကတော့ဒီအခုကျွန်တော်သမှုဆိုရင်အင်တာနက်ဆက်ပေါ့လေတက်လာတာကိုအဲ့ဒါတချို့လဲတနတ်ရောင်းဝယ်နဲ့စီးပွားရေးလုပ်တာလားဆယ်နေကြပြင်မဲ့တကယ်စီးပွားသမားဆိုရင်တနတ်ရောင်းဝယ်လုပ်တဲ့ကောင်ဆိုသမှုမှာထားခဲ့မှာပေါ့လေဘာလို့ပြန်တက်သွားမှာဟုတ်တယ်မလား
တမူးမျိုးကခရိုင်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရုတ်နိုင်ငံသားတွေလက်နက်တွေနဲ့အတူဖမ်းမိတယ်ဆိုတာအတည်ပြုပြောကြားပါတယ်
လက်နက်တွေနဲ့ဖမ်းမိတာဟုတ်လားရှင်
အဲ့တော့ဟုတ်တယ်ဗျာမ
မြန်မာပြည်ကြိုင်ဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းစာမျက်နှာမှာတော့ဧပြီလ25ရက်နေ့ညနေ4နာရီကျော်အချိန်လောက်မှာတမူးမြို့ဝင်3မိုင်စစ်စေးဂိတ်ကိုကလေးဘက်ကနေကားတစ်စီးမီးထိုးမောင်းဝင်လာတာကြောင့်စစ်စေးဂိတ်မှာရှိတဲ့လုံခြုံရေးအဖွဲ့ကစစ်ဆေးတားဆီးခဲ့ရမှာရပ်တန့်ပေးခြင်းမရှိဘဲတမူးမြို့အတွင်းကိုမောင်းပြေးတာကြောင့်ကားနောက်ကိုလိုက်ပြီးတော့ဖမ်းဆီးခဲ့ကြောင်းသုံးမိုင်စစ်စေးဂိတ်မှာဖမ်းမိခဲ့ပြီးကားကတော့ Toyota အမျိုးအစားဖြစ်ကြောင်းရင်းမော်မှာတရုတ်လူမျိုး၈ဦးစီးနှင်းလိုက်ပါလာတယ်ဆိုပြီးရေးသားထားပါတယ်ဖမ်းဆီးရမိတဲ့ပစ္စည်းတွေကတော့လက်နက်ငယ်၈လက်လက်နက်ငယ်ကြီး1860လက်ပစ်ပုံ32လုံးဆက်သွယ်ရေးစကားပြောဆက်5လုံးတရုတ်စာနဲ့ရေးသားထားတဲ့မြန်မာနိုင်ငံမြေပုံတစ်ချက်စစ်သုံးတမြောင်3ချောင်းလက်ကင်ဖုံး4လုံးစစ်သုံးချက်ဝတ်တစား8စုံအဝေးကြီးမှန်ပြောင်းတစ်လက်တို့ကိုသိမ်းဆည်းရမိတယ်ဆိုပြီးရေးသားထားပါတယ်။ဒါအပြင်တရုတ်လူငယ်တွေဟာကိုကန့်နယ်မြေတန်ရန်အထက်ဖက်မှာရှိတဲ့မိုင်းကျက်ရွာမှာစစ်တပ်နဲ့တက်ရောက်နေပြီးတဆုမှုဖြစ်သူဝူကြဖူဆိုသူကတက်ပြီးထွက်ပြေးလာသူများဖြစ်တယ်ဆိုတာစစ်ဆေးတွေ့ရှိကြောင်းအဖြစ်မှန်ကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်ကြောင်းရေးသားထားပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းအပူချိန်လွန်ကဲမှုအခြေအနေသတင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းနေ့အတွင်းအပူချိန်လွန်ကဲမှုဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့လူတွေအတွက်အန္တရာယ်ရှိတဲ့အဆင့်ကိုရောက်နေတယ်လို့မိုးလေဝသပညာရှင်တွေကပြောဆိုလိုက်ပါတယ်။အပူချိန်လွန်ကဲတာအပြင်မိုးမရွာပဲနဲ့ရေငွေ့တာပြန်နေတာကြောင့်အပူဒဏ်ကိုနှစ်ဆတိုးခံစားနေရပြီးတော့တချို့မြို့ကြီးတွေမှာဆိုရင်လူသေဆုံးမှုတွေလည်းရှိနေတယ်လို့ဆိုပါတယ်။တကြံမတိုင်ခင်ကာလကလေးကဒီမြန်မာနိုင်ငံမှာအပူချိန်ဟာအရန်ကိုမြင့်တက်နေပြီးတော့ရန်ကုန်တိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေဘက်မှာအမြင့်ဆုံးအပူချိန်ဟာ40ဒီဂရီစင်တီဂရိတ်တဝိုက်မှာရှိနေတာဖြစ်ပါတယ်။တနေ့ထက်တနေ့အပူချိန်လွန်ကဲလာနေတာကြောင့်လူတွေအနေနဲ့အပူရှက်တဲ့အန္တရာယ်အပြင်ခရမ်းလွန်ရောင်ကြီးကထွက်ရှိလာမှုဟာလည်းဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့သတ်မှတ်ထားတဲ့အဆင့်ထက်တချို့ရက်တွေမှာမြန်မာနိုင်ငံကကျော်လွန်နေတာတွေ့ရတယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ်
။တချို့နေရာကတော့ဒီနေ့စံချိန်ကျိုးတာရှိတာပေါ့နော်။အခုလိုမိုးကြိုကာလပေါ့ဒီမြန်မာပြည်ရဲ့ကိုရင်ငွေ့ဝင်နေပြီဒါပေမဲ့လို့မိုးကမရွာတဲ့အခါကျတော့သူတွေကအပူချိန်တခုတည်းတည်းမဟုတ်တော့ဘူးပေါ့ရင်ငွေ့ကြောင့်ရတဲ့အပူချိန်မှာဆက်ဆောင်ပြီးတော့နှစ်ရက်ပေါ့ဆက်ခါမှာအဲ့ဒါကတော့မခံနိုင်တဲ့အပူချိန်ဖြစ်နေတယ်ပေါ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကသတ်မှတ်ထားတဲ့ဒီအန္တရာယ်ရှိတဲ့အဆင့်ပေါ့ဒီလူကိုအန္တရာယ်ပြုနိုင်တဲ့အဆင့်အဲ့ဒီအဆင့်ကိုကျွန်တော်တို့မြန်မာပြည်မှာရောက်နေပါလေဒီအဆင့်ဆိုတာကသူက ultraviolet index ဆိုတော့တော့ပေါ့အဲ့ဒီ index မှာဒီ70ထက်ကျော်ရင် extreme လို့ခေါ်ပါတယ်မြန်မာပြည်လုံးက70ထက်ကျော်နေပါတယ်တချို့နေရာတွေမှာလွန်ခဲ့တဲ့ဒီနေ့က15,000ကျော်သွားတယ်နေတိုင်းလောက်ဆိုတော့ danger အဆင့်မှာရှိတယ်တချို့တွေမှာ extreme danger ရောက်တယ်အဲ့ဒါလူတွေအတွက်လွန်အန္တရာယ်ရှိပါတယ်ဗျာ
မြန်မာနိုင်ငံရဲ့လက်ရှိအပူချိန်လွန်ကဲမှုဟာလူတွေအနေနဲ့နောက်ဆက်တွဲအပူရှက်တာလို့ကျန်းမာရေးပြဿနာအပြင်ခရမ်းလွန်ရောင်ကြီးကြောင့်မို့အရွယ်မတိုင်ခင်အိုမင်းတာမှဲ့ချောက်ပေါက်တာအရေပြားကင်ဆာဖြစ်နိုင်တာနဲ့မျက်စိဝေဒနာခံစားရတာမျိုးတွေဖြစ်နိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်။မန္တလေးဘက်မှာတော့လူသေဆုံးမှုတွေရှိနေပြီးမန္တလေးစေယုံကြီးကလည်းဒီလိုအပူဒဏ်ကြောင့်ရောက်လာမဲ့လူနာတွေအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတယ်လို့မန္တလေးဒေသခံတွေကပြောပါရယ်။ဒါအပြင်အခုလိုရာသီဥတုအရန်ပူပြင်းတဲ့အချိန်မှာမိုးကလည်းမရွာမီးကလည်းပြတ်တာကြောင့်လူတွေအနေနဲ့အတော်လေးဒုက္ခရောက်ကြရတဲ့အခြေအနေနဲ့ပတ်သက်ပြီးမန္တလေးဒေသခံဝိုင်းရင်သတင်းတော်တဦးဖြစ်တဲ့ဦးကျော်ရင်မြင့်ကအခုလိုပြောပြပါရယ်
။ဒီနေ့တဲ့ဒီနေ့တအားပူလာတဲ့နေ့လည်ခင်းတနာရီနဲ့သုံးနာရီကြာလောက်ဆိုရင်လမ်းပေါ်မှာအသွာလာတော်တော်ကိုနဲသွားတယ်နောက်တစ်ခါအမဆေးရုံမှာဆိုလို့ရှိရင်အဲ့လိုလူအသေးပြောက်တွေလည်းရှိလာတယ်ဆေးရုံကိုလည်းအဲ့လိုအပူဒဏ်ကြောင့်ရောက်လာတဲ့လူနာတွေများလာတယ်ကျွန်တော်ထင်တယ်20အထက်မှာရှိလိမ့်မယ်တဲ့ဒီနေ့အရေးအတွက်တော့ကျွန်တော်မသိဘူးတော်များတယ်ဆေးရုံဘက်ကလည်းအပူဒဏ်ကြောင့်ရောက်လာတဲ့ယောဂါတွေအတွက်ရေခဲတွေဆင်သစ်လှောင်ထားတယ်ရေခဲလည်းအလှခံနေတယ်မန္တလေးဆေးရုံကြီးမှာခုကကြောက်ရင်မှမီးပြတ်နေတယ်တိတ်ဒုက္ခရောက်တာပေါ့ပူကပူအမှောင်ကမှောင်အဲ့နောက်တစ်ခါအေးသက်သာစေတဲ့မှပန်ကာတို့အဲကွန်းတို့လို့သုံးရင်လို့လည်းသုံးလို့မရပြီးပြတ်တာကပို့ပြီးတော့လူတွေရဲ့အပူဒဏ်ကိုပို့ပြီးခံစားရစေတာပေါ့နောက်တစ်ခါထပ်ပြီးတော့မီးမရှိတဲ့အကြောင်းလို့ဖျောင်းနိုင်ထုံးမယ်တခုခုမီးတွေထုံးမယ်ဆိုရင်တခါမီးလောင်တဲ့ပြဿနာနောက်ကနတ်ဆွတ်တွေလာအောင်မှာပေါ့
အလားတူရန်ကုန်မှာလည်းအခုရက်ပိုင်းမိုးကလည်းမရွာပူပြင်းတဲ့ရာသီဥတုကြောင့်မဖြစ်မနေသွားလာရမယ့်အခြေအနေကလွဲလို့လူတွေအနေနဲ့နေကင်းပိုင်းကိုအပြင်ထွက်တာရှောင်ကြတယ်လို့လည်းရန်ကုန်မြို့ကန်မငိမ့်ကပြောပြပါတယ
်ပူတာလည်းမနှိမ့်ကတဲ့အရန်ဒီနှစ်ဆိုအရန်ဆိုးလာပြီအမတို့အသက်ရွယ်ရောင်တိတ်ပြီးနှိမ့်လဲဆိုမထွက်ရတော့ဘူး17နှစ်လောက်ထိပဲအပြင်ထွက်လို့ကောင်းတယ်အဲ့အဲ့နောက်ပိုင်းထွက်ပြီဆိုရင်ပြန်လာရင်ချွေးလေးနဲ့သူခေါ်မလဲလူကအရန်ပင်ပန်းတယ်အဲ့လိုမျိုးအသက်ကြီးတဲ့လူတွေအတွက်ကတော့တော်တော်စိုးရင်ရတဲ့ရာသီဥပေါ့တနေ့တဲ့တနေ့ဆိုးဆိုးလာဇမာတိရဲ့ရာသီဥကတော့မီးမပြတ်တာဟိုပဲအဲ့ဒါဟိုပဲအိုကေနေပြောရမှာပေါ့နော်ဟာမီးရကြတယ်မီးရကြတယ်မီးရကြတော့တချို့အိမ်တွေဆိုအဲကွန်းရှိပေမဲ့လေမီးရမင်းလည်းမရှိတဲ့အိမ်တွေကြတော့အဲကွန်းမရဘူးအဲ့ဒုက္ခတွေတော့ရှိတာပေါ့နော်
နိုင်ငံပိုင်သတင်းစာတွေမှာတော့အပူချိန်လွန်ကဲမှုနဲ့ပတ်သက်ပြီးလူတွေအနေနဲ့အဝတ်စားနဲ့သွာလာတာကအစရှောင်ရန်ဆောင်ရန်သတိပေးချက်တွေကိုအခုရက်ပိုင်းတွေမှာထုတ်ပြန်နေတာတွေ့ရပါတယ်ရှင်
တော်ရရှိမြခင်ကွယ်လွန်သွားတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာမြန်မာပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်အလာတွေကိုလမ်းခင်းပြသသွားခဲ့ပါသလဲဆရာကြီးဦးဝင်းတင်ကိုယ်တိုင်လူငယ်ရဲ့လို့တင်စားသုံးနှုံးသွားတဲ့ဆင်းရဲဒုက္ခနှင်းပန်းနှိပ်စက်မှုတွေမြမမြေပေါ်ကလုံဝပပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတရိုက်လေလံအစီအမဆွေးနွေးကြအောင်ပါတော်ရရှိများခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့တော်ရရှိနေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နှံ့ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။တရရှင်တွေအနေနဲ့ဒီည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 kHz 1953ညလိုင်းနိုမီတာ19 kHz 15555နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီစီစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ American ပြည်ထောင်စုရဲ့ဒီနယူးယောက်မြို့ဟာဆွဲဆောင်မှုအကြောင်းကိုပြောပြပါအောင်မယ်။နယူးယောက်မြို့ဟာတိုးတက်တဲ့ဘဝတစ်ခုကိုရှာဖို့ရောက်လာကြတဲ့ဒီနိုင်ငံရွှေ့ပြောင်းချေချနေထိုင်သူတွေအတွက်တော့ဆွဲဆောင်မှုတစ်ခုပါ။ဒါ့အပြင်တစ်ဖက်မှာလည်းဒီရွှေ့ပြောင်းချေချနေထိုင်လာသူတွေကြောင့်မို့လို့လည်းဒီနယူးယောက်မြို့ကြီးပိုပြီးတိုးတက်လာနေတာဖြစ်တယ်လို့သုတေသနအသစ်တစ်ခုမှတွေ့ရှိခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောင်အဒမ်ဖီလစ်ကသတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။နယူးယောက်မြို့ဒီဆန္ဒပြပွဲကရွှေ့ပြောင်းလူသားတွေဟာကြီးမားလာနေတဲ့စီးပွားရေးအားတစ်ခုပါ။ဒီမြို့လူဦးရေရဲ့40ရာခိုင်နှုန်းကျော်ဟာဒီရွှေ့ပြောင်းလူသမားတွေဖြစ်တယ်လို့မြို့တော်ဝန်ရုံးကဆိုပါတယ်။အားလုံးကိုပေါင်းလိုက်ရင်လူ3,000ဖြစ်သွားပြီး American တတိယအကြီးဆုံးမြို့ကြီးနဲ့ညီတယ်လို့လူဝင်မှုကြီးကြပ်ရေးမင်းကြီးနီရှာအာဂါဝါကဆိုပါတယ
် So we are a immigrant rich city and immigrants
တို့ကပြောတာကရွှေ့ပြောင်းလူသားများတဲ့မြို့ဖြစ်တယ်သူတို့ကျောင်းတွေမှာရှိတယ်သူတို့ကစီးပွားရေးအဆင့်တိုင်းကျွမ်းကျင်မှုအဆင့်တိုင်းမှာမောင်းနှင်အားဖြစ်နေတယ်အခုလို့ဖြစ်လာတာကိုဝိုင်းဝန်းပံ့ပိုးပေးရမယ်ဘာလို့လဲဆိုတော့ဒီလူသားမိသားစုတွေအကျိုးရှိတာအပြင်မြို့တော်တစ်ခုလုံးလည်းအကျိုးဖြစ်လို့ပါလို့ဆိုတာပါ American လူသားဝိုင်းကောင်စီရဲ့သုတေသနစာတမ်းသစ်အရရွှေပြောင်းလူသားတွေဟာဆင်းရဲမှုပြစ်မှုတွေနဲ့ဆက်ဆက်နေတယ်လို့အရင်ယူဆထားတာမှားသွားပြီလို့တွေ့ရှိလိုက်ပါတယ်ဒီလေလာချက်မှာ1990ကနေ2010ခုနှစ်အထိရွှေပြောင်းလူသားများလာတာနဲ့ရဲမှတ်တမ်းတွေကိုစစ်ကြည့်ခဲ့ပါတယ်ဒီကာလအတွင်းနယူးယောက်စီးပွားရေးနဲ့လူနေမှုအကြီးအကျယ်တိုးတက်ခဲ့တဲ့အထူးသဖြင့်ချွတ်ချုံကျခဲ့တဲ့ရပ်ကွက်တွေမှာတိုးတက်လာတာလို့စာတမ်းရေးသူဂျက်ကော့ဗစ်ဒေါ်ကခုလိုရှင်းပြပါတယ
် The immigrants go to these neighborhoods because they're the only places they can
ဒီရွှေပြောင်းလူသမားတွေကခုလိုပတ်ဝန်းကျင်မှာတွားနေကြတယ်ဒီမှာပဲသူတို့တက်နိုင်လို့လေနောက်ဒီနေရာတွေနေလို့ကောင်းလာအောင်လုပ်ပေးတယ်နေရာလက်တွေနဲသွားစီတယ်စိတ်ပျက်စရာတွေယော့သွားတယ်ဒါကြောင့်ရာဇဝမှုတွေယော့သွားတာဗျ
Harvard တက္ကသိုလ်ရဲ့လူမှုရေးမူဝါဒဆိုင်ရာပါမောက္ခ Robert Thompson ကလည်းမျှော်မှန်းချက်ကြီးကြီးမားမားထားပြီး American ကိုပြောင်းလာသူတွေဟာပြစ်မှုကျူးလွန်မှုနဲ့ပြီးအလုပ်ကြိုးစားဖို့များတယ်လို့ဆိုပါတယ
် So why would you come to this country
ဒီနိုင်ငံကိုဘာကြောင့်ပြောင်းလာခဲ့တာလဲအလုပ်လုပ်ချင်လို့လीသူများထက်တားခြင်းနဲ့မိသားစုပြေးလဲခြင်းနဲ့ အတိုင်းဝန်းကောင်းထူထောင်ခြင်းလို့ပေါ့ဗျာ
ရွှေပြောင်းလှူသားတွေရဲ့စွန့်ဦးတီချွေမှုကြောင့်မြို့တော်စီးပွားတက်ခဲ့ပါတယ်သူတို့အနေနဲ့ဒေသခံအမေရိကန်တွေမလုပ်ချင်တဲ့မရှိမဖြစ်လိုတဲ့အလုပ်တွေလုပ်ပေးလို့ရှိတယ်လို့လူအတိုင်းဝန်းကောင်းစီညွှန်ကြားရေးမှူးကိတ်ဘရက်ကဆိုပါတယ
် Like in the agricultural sector the manufacturing sector
သူမပြောခဲ့တာကစိုက်ပျိုးရေးကဏ္ဍမှာလုပ်နေကြတယ်လို့ထုတ်ကုန်တဲ့ဝန်ဆောင်မှုလုပ်ငန်းမှာလည်းရှိတယ်ကျေပြန့်တဲ့အမေရိကန်ကိုပြောင်းလာသူတွေကလူမျိုးစုံဖြစ်တဲ့ဝင်ငွေနှိမ့်လုပ်ငန်းလုပ်သားတွေအပြင်နည်းပညာစက်မှုသိပ္ပံနဲ့ဆေးပညာကဏ္ဍတွေမှာကမ္ဘာမှာအတော်ဆုံးလူတချို့လည်းဒီမှာလာလောက်ကြတယ်လို့ဆိုတာပါလမ်းဘေးဈေးတွေနဲ့ကလေးထိန်းတွေလိုအထောက်အထားမရှိတဲ့ရွှေပြောင်းလုပ်သားတွေတောင်မှရှင်သန်ဖို့တုံးဆွဲရတာရှိတယ်လို့ Jacob Victor ကဆိုပါတယ
် You need to buy things and when you buy things you pay sales
ပစ္စည်းတွေဝယ်ဖို့လိုလာတယ်ဝယ်တဲ့အခါအယောင်းကုန်ပေးရတယ်လေနောက်နေဖို့လိုလာတယ်အိမ်မိုင်းဒါမှမဟုတ်အိမ်ငှားနေရတော့မယ်အိမ်မှာအိမ်ကွန်ပေးရပြီဒီအိမ်ကွန်အယောင်းကွန်တွေကဘယ်နယ်ပယ်အစိုးရအတွက်ပဲဖြစ်ဖြစ်အဓိကဝင်ငွေဖြစ်တယ်ဗျ
အမေရိကန်လူအတိုင်းဝိုင်းကောင်စီကဒီတွေ့ရှိချက်ကိုသုံးပြီးအခြားအမေရိကန်မျိုးကြီးတွေအနေနဲ့လည်းရွှေပြောင်းလုပ်သားတွေကိုလက်ခံကြိုဆိုကူညီကြဖို့အကြံပြုခဲ့ပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ် VOA စီစဉ်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူကွယ်လွန်သူဥဝင်းတင်ထားရခဲ့တဲ့အမွေနှစ်နဲ့သူကြုံတွေ့ခဲ့ရတဲ့ညှဉ်းပန်းနှိပ်စက်မှုတွေပပြအောင်ဘယ်လိုလှုံ့ဆော်ကြမလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်ကိုလိုင်းနိုမီတာ24 kHz 11113ညလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မရှင
်ယူကရိန်းနဲ့ပတ်သက်တဲ့ရုရှားနိုင်ငံရဲ့ဆောင်ရွက်မှုတွေကြောင့်ရုရှားအပေါ်နောက်ထပ်အရေးယူတံခါးမှုတွေမြန်မြန်လှုပ်သွားဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံသဘောတူခဲ့ကြပါတယ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေကိုတိုးမြှင့်လှုပ်သွားမယ်လို့အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီအီတလီနဲ့ဂျပန်နိုင်ငံတို့ကတောက်ကြနေတုန်းကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါအစောဆုံးတနင်္လာနေ့မှာအရေးယူမှုတွေစတင်နိုင်တယ်လို့အမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလားသူတွေဖမ်းဆီးထားတဲ့နိုင်ငံတကာလေးလာရေးအဖွဲ့ပြန်လည်လွတ်မြောက်လာရေးအတွက်ညှိနှိုင်းမှုတွေကိုလုပ်နေပါတယ်လေးလာသူအလုံးလွတ်မြောက်လာနိုင်ရေးအတွက်ရုရှားနိုင်ငံကလိုအပ်တဲ့ဆောင်ရွက်ချက်တွေအလုံးလှုပ်ပါမယ်လို့ဒီ OSCE ဆိုင်ရာရုရှားတန်တမန်ကဒီကနေ့ပြောကြားခဲ့ပါတယ်တခါအမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒီအာရှလေးနိုင်ငံခရီးစဉ်မှာတတိယမြောက်နိုင်ငံအဖြစ်နဲ့မလေးရှားနိုင်ငံကိုဒီကနေ့ရောက်ရှိသွားပါတယ်သမ္မတအိုဘားမားကိုမလေးရှားဘုရင်နဲ့ဝန်ကြီးချုပ်တို့ကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ Pacific ဒေသမိတ်ဖက်နိုင်ငံများအဖွဲ့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပေါ်မလေးရှားနိုင်ငံရဲ့စိုးရိမ်မှုကိုပြေလျော့အောင်လို့သမ္မတဘရက်အိုဘားမားဆွေးနွေးရှင်းပြမယ်လို့မျှော်လင့်ရပါတယ်။တခါဒီတောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာသင်းမောနစ်မြုပ်ခဲ့တာဆက်ရက်ကြာလာချိန်မှာတော့ဒီအလောင်းစုစုပေါင်း189လောင်းကိုဆဲယူထားနိုင်ပါတယ်။နောက်ထပ်115ရောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ယုံကြည်ရပါတယ်။သင်္ဘောပေါ်မှာပါသွားတဲ့နောက်ထပ်သင်္ဘောအမှုရန်၄ရောက်ကိုဒီကနေ့ဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဆိုရင်ဒီစုစုပေါင်းဖမ်းဆီးထားတဲ့သင်္ဘောအမှုရန်က15ရောက်ရှိပါပြီ။သင်္ဘောကပတင်အပါအဝင်အမှုရန်17ရောက်ကိုအစောပိုင်းနေုံကထဲကဖမ်းဆီးထားတာဖြစ်ပြီးတော့နောက်ထပ်၄ရောက်ကိုထပ်ဖမ်းဖို့အတွက်အစိုးရရှေ့နေတွေကဖမ်းဝရန်ထုတ်ဖို့တောင်းဆိုခဲ့တာပါ။မြန်မာနိုင်ငံဟာသူ့နိုင်ငံရဲ့တမိုင်းကိုပုံဖော်နေတဲ့အချိန်ရောက်နေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာမိတ်ဖက်နိုင်ငံများအဖွဲ့ပထမဆုံးအကြိမ်လုပ်တဲ့တွေ့ဆုံဆွေးနွေးပွဲအတွင်းမှာမစ္စတာဘန်ကီမွန်အခုလိုပြောသွားတာဖြစ်ပါရဲ့ရှင်
။တရင်ချင်းချက်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ကျွန်မတော့နန္ဒချမ်းပါ။ VOA American တညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.